ကိုဗစ်ကေရောဂါကူးစက်မှုတွေစတင်ချိန်ကစလို့အဆိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာအချိန်မီမတားဆီးနိုင်ရင်မကြခင်တိုင်းပြည်မှာရှိတဲ့လူ့ရည်ရဲ့တဝက်လောက်ရောဂါကူးစက်ခံရနိုင်တဲ့အကြောင်းပြည်ထောင်စုကသတိပေးလိုက်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းလိုက်ပြီးနောက်ကျန်းမာရေးစနစ်လုံးဝနှိပါပြုတ်ပြက်နေပြီးကျန်းမာရေးဝန်ထမ်းတွေကလည်းတက်ခတ်ခံရဖမ်းဆီးခံရတာရှိရာကြောင့်အခြေအနေဟာစိုးရိမ်စရာကောင်းတယ်လို့လည်းကုလသမဂ္ဂဆိုင်ရာဗြိတိန်တမန်ကြီးဘာဘရာဝုဒ်ဝတ်ကပြောဆိုလိုက်တာပါ။
By some estimates, in the next 2 weeks, half of the population of Myanmar could be infected with COVID.
First, ဘုကလူတွေကြားထဲမှာတကယ်ဝင်မြင်းစင်းပြန့်နေနေတာပါ။ခမန်းချက်တချို့ရရှေ့လာမဲ့သတင်းနှစ်ပတ်အတွင်းလူကြီးထုတ်ဝက်လောက်ရောဂါကူးစက်ခံနိုင်ပါတယ်လို့ကုလသမဂ္ဂလူညံ့ရေးကောင်စီမှာကြာသာပတ်နေ့မြန်မာရေးအလို့သဘောဆွေးနွေးရမှာဗြိတိန်သမ္မတကြီးပြောဆိုသွားတာပါ။ COVID ကရောဂါကြောင့်သေဆုံးသူ342ယောက်ကူးစက်သူအတူပြုလူလာတဲ့9000ကျော်ရှိတဲ့အကြောင်းမြန်မာကျန်းမာရေးဝန်ကြီးဌာနထုတ်ပြန်တဲ့နေ့မှာပဲဗြိတိန်သမ္မတကြီးကသတိပေးလိုက်တာလည်းဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာသမ္မတကြီးဦးကျော်မိုးထွန်းကတော့နိုင်ငံတကာရဲ့အနည်းငယ်ဆောင်ကျဉ်မှုနဲ့တည်ရောက်တဲ့ကာဝယ်ဆီးထိုးလုပ်ငန်းတွေစံနာမှုအကူအညီတွေလိုအပ်နေတဲ့အကြောင်းလူညွန်ရေးကောင်စီအလို့သဘောဆွေးနွေးမှုမှာပြောဆိုခဲ့တာပါ။ကိုဗစ်ရောဂါတတိယလိုင်းနဲ့ကြုံနေရတဲ့မြန်မာနိုင်ငံမှာတည်ဝင်ထုတ်ပြန်တဲ့ကိန်းဂဏန်းတွေကအခုဆိုရင်ကရောကကြောင့်တည်ဆုံးသူစုစုပေါင်း8500ကျော်နဲ့ကူးစက်သူအတူပြုလူနာ28900ကျော်ရှိနေပါတယ်။